အစ္စရေးနဲ့ဟာမတ်စ်ကြားအပြစ်ကရစေနိုင်ဖို့အတွက်သဘောတူညီချက်တွေကိုနောက်ဆုံးအချောသညှိနှိုင်းနိုင်ဖို့ဂျာကန်ညှိနှိုင်းပေးသူတွေဟာဒီကနေ့ကာတာနိုင်ငံမှာတွေ့ဆုံကြမှာဖြစ်ပါတယ်ဒီဆွေးနွေးမှုနဲ့နှိဆက်သူတွေကတော့ဂါဇာဒေသအပြစ်ရရေးအတွက်ကြိုးပမ်းမှုတွေဟာဒီရက်ရက်တတ်တပတ်အတွင်းအကောင့်အထည်ပေါ်လာနိုင်မယ်လို့ပြောဆိုပါတယ်ပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်းသမ္မတဂျိုးဘိုင်နေကအပြစ်ကရစေးကြိုးပမ်းချက်တွေဟာအကျိုးဖြစ်ထွန်းဖို့နှိဆက်လာနေပြီလို့ပြောပါတယ်အပြစ်ကရစေးပြီးဖမ်းဆီးခံထားရတဲ့တရားခဏတွေကိုပြန်လွှတ်ဖို့အစ္စရေးလုံခြုံရေးအတွက်ဆောင်ရွက်ပေးဖို့ဂါဇာဒေသကိုလုံလောက်တဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဒါတွေဟာသဘောတူညီချက်အတွက်အခြေခံအချက်တွေဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောဆိုကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ပါတယ်။အဖြစ်ကရစိုင်းနဲ့ပတ်သက်တဲ့ဆွေးနွေးချက်တစ်လျှောက်လုံးအဓိကပါဝင်တဲ့အချက်တွေကတော့ How much ဘက်ကရောအစ္စရေးဘက်ကပါဖန်ဆီးထားသူတွေပြန်လွှတ်ပေးရေးဂါဇာကနေအစ္စရေးတပ်တွေပြန်ဆုပ်ရေးအိုးရင်စွန့်ခွာထွက်ပြေးရတဲ့ပါလက်စတိုင်းတွေနေရာပြန်ရေးအရက်သားပါလက်စတိုင်းတွေကိုလူသားချင်းစာနာမှုအကူအညီပေးရေးစတဲ့အချက်တွေဖြစ်ပါတယ်15လကျော်ကြာပြီဖြစ်တဲ့ Israel Hamas စစ်ပွဲအဆုံးသတ်နိုင်ရေးအတွက် American ပြည်ထောင်စု Egypt Qatar စတဲ့နိုင်ငံတွေကဂျာကန်ဝင်ရောက်ညှိနှိုင်းပေးနေတာဖြစ်ပါတယ်